မင်္ဂလာပါရှင်ကျမတင်ကီထိုက်ပါထိုင်းနိုင်ငံတွင် COVID-19 ကူးစက်မှုတိုးလာတဲ့အပေါ်တရားမဝင်ရွှေ့ပြောင်းလုပ်သားတွေကိုထိုင်းဝန်ကြီးချုပ်ကတနင်္လာနေ့မှာအပြစ်တင်လိုက်ပြီးလက်ရှိအချိန်ထိနိုင်ငံတွင်အသွာအလာကန့်သတ်ပိတ်ပင်မှုကိုကြေကြေပြန့်ပြန့်လုပ်ဖို့မရှိသေးကြောင်းနဲ့ပြည်သူတွေစိတ်အေးအေးထားကြဖို့တိုက်တွန်းလိုက်ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုများလာတဲ့စမုတ်စခွန်ဒေသမှာတော့မြန်မာရွှေ့ပြောင်းလုပ်သားတွေအပေါ်မှာအမြင်မကြည်ဖြစ်နေကြပါတယ်။စမုတ်စခွန်ခရိုင်တွင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတနင်္လာနေ့အထိ800ကျော်တွေ့ရှိထားပြီးအများစုကမြန်မာရွှေ့ပြောင်းလုပ်သားတွေဖြစ်ပါတယ်။အများစုကရောဂါလက္ခဏာမပြဘဲကူးစက်ခံထားရတာလို့လည်းအာဏာပိုင်တို့ကပြောပါတယ်။တီးကြခွဲထားတဲ့ရွှေပြောင်းလုပ်သားတွေကိုအစားအသောက်ပို့ပေးနေတဲ့အသက်43နှစ်အရွယ်မနီရာဂျက်ပန်ကတော့
ကျမကတော့မြန်မာပြည်ကလူတွေကိုရှောင်ပါတယ်ဘလို့ပဲဖြစ်ဖြစ်သူတို့အနာကိုမကတ်ပါဘူးလူတိုင်းလိုပဲကျမလည်းသူတို့ကိုရှောင်တာပါသူတို့ပေါ်မှာပဲမူတည်တာပဲလေသူတို့အနေနဲ့ကျမတို့ထိုင်းတွေလိုစီကန်းလိုက်တာပြီးနှာခေါင်းစည်းကိုဝတ်မလားမြန်မာပြည်ကလာသူတွေအနေနဲ့သူတို့ဘလို့စဉ်းစားပြစ်မှုလဲဆိုတဲ့ပုံမှာမူတည်နေပါတယ်
ဗိုင်းရပ်စ်ကူးစက်မှုအချက်အချာဖြစ်တဲ့မဟာချိုင်းကပဇွန်ဈေးကိုတနင်္ဂနွေနေ့ကဆလို့တန်ဆူးကျိုးတွေနဲ့ကာယံပိတ်ပင်ထားပါတယ်။စမုတ်စခွန်နဲ့အနီးအနားဒေသတွင်လူပေါင်း4000ကျော်လောက်ကိုကိုရိုနာဗိုင်းရပ်စ်စစ်ဆေးပေးနိုင်ဖို့အာဏာပိုင်တို့ရည်ရွယ်ဆောင်ရွက်နေပါတယ်။မြန်မာရွှေပြောင်းဦးနိုင်နိုင်ကအခုလိုပြောပါတယ်။
ထိုင်းတွေကနှကောင်းစိတ်ဝိရတာစိတ်အနှောက်အယှက်ဖြစ်လို့မဝစ်ခဲ့ကြပါဘူး။အခုတော့ကူးစက်ပြန့်နှံ့မှုဖြစ်တော့တစ်ချိန်လုံးဝစ်နေကြပါပြီ။
ထိုင်းနိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနဲ့ပတ်သက်ပြီးရွှေ့ပြောင်းလုပ်သားတွေကိုထိုင်းဝန်ကြီးချုပ်ကတနင်္လာနေ့မှာအပြစ်တင်ပါတယ်။မဟာချန်ပဇွန်ဇေနာကကျောင်းကကျောင်းဆရာမစူပါပွန်ဗာမွန်နိုနက်ကလည
်း
မြန်မာပြည်ကလူတွေအများအပြားထိုင်းဘက်ကိုခိုးဝင်နေကြပြီးဆေးစစ်မှောက်ကိုလည်းရှောင်နေကြတယ်လို့ကျမတို့ထင်ပါတယ်။သူတို့ကြောင့်ထိုင်းတွေပါကူးစက်ကုန်တာတီးတော့တချို့ကလည်းတရားမဝင်နေနေကြတော့ထွက်ပြေးဖို့လုပ်ကြပါတယ်။သူတို့ကိုတရားမဝင်ဝင်ရောက်မှုနဲ့တရားဆွဲတင်ပါတယ
်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအရေးကြောင့်မြန်မာရွှေ့ပြောင်းလုပ်သားတွေအပေါ်အမြင်မကြည်ဖြစ်နေကြတာနဲ့ပတ်သက်ပြီးစိတ်မရှိပါဘူးလို့မြန်မာရွှေ့ပြောင်းလုပ်သားဥပန်းအောင်ကပြောပါတယ
်
ကျွန်တော်ကတော့စိတ်မဆိုးပါဘူးကျွန်တော်တို့ထဲမှာတရားဥပဒေကူးစက်အနေနဲ့ရှိနေရင်လည်းဗိုင်းရပ်စ်ရှိမရှိသိအောင်ကျွန်တော်တို့စစ်ဆေးကြဖို့အခွင့်အလမ်းကောင်းရတာပါပဲ
ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအသစ်တွေတွေ့နေရတာနဲ့အတူပဲတနင်္လာနေ့ကထိုင်းရဲ့အဓိကအဆုရှေယာအညွန့်ကိမ်းမှာ 3.9 ရာခိုင်နှုန်းလောက်ကျသွားပြီးမနစ်ခင်ပိုင်းအရောက်ဝယ်မှာလဲထိုင်းဘတ်ငွေဈေးနှုန်းက 3.9 ရာခိုင်နှုန်းလောက်ကျသွားပါတယ်ရှင်